1989ခုနှစ်ပြည်လုံးကျွအောင်ကြွမှုအရေးခင်ကြီးအပြီးဒုတိယအကြီးဆုံးလူငယ်လူဦးဆောင်ပါတီကြီးတရားအဖြစ်ထင်ရှားခဲ့တဲ့ DBNS လို့ခေါ်တဲ့လူပောင်သစ်ဒီမိုကရက်တစ်ပါတီဟာပြည်ပရောက်တောက်ခုပါတီအဖြစ်ကနေအခုလက်ရှိမှာပြည်ရင်းတရားဝင်ပါတီတစ်ခုအဖြစ်ရပ်တည်နိုင်မှုအတွက်မှတ်ပုံတင်ခွင့်တောင်းခံထားပြီးဖြစ်ပါတယ်။တစ်ချိန်ထဲမှာပဲပါတီရဲ့ပြန်လည်ထူထောင်ရေးကာလဦးဆောင်မှုအပိုင်းမှာကွဲလွဲမှုသတင်းတွေလည်းအဆက်မပြတ်ထွက်ပေါ်နေပါတယ်။လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဦးအောင်မိုးစောကို VOA ကဆက်သွယ်မေးမြန်းထားပါတယ်။
ကျွန်တော်တို့နောက်ဆုံးအဆင့်ကတော့ကျွန်တော်တို့ဒီလူပောင်သစ်ဒီမိုကရက်တစ်ပါတီကိုပြန်လည်တည်ထောင်ခွင့်ပေါ့ပြန်ပြီးရှောက်တဲ့အဆင့်ပေါ့ကော်မရှင်မှာအဲ့ဒါကိုကျွန်တော်တို့အရင်လ18ရက်နေ့ကကော်မရှင်မှာပြန်လည်တည်ထောင်ခွင့်ရှောက်ခဲ့ပါအဲ့လိုရှောက်နိုင်ဖို့ကိုကျွန်တော်တို့တစ်နှစ်လောက်ပေါ့2012ခုနှစ်ဖေဖော်ဝါရီလတည်းကစကြိုးစားရတာပေါ့နော်ဆိုတော့အခုနောက်ဆုံးတော့ကျွန်တော်တို့ပါတီကိုပြန်ပြီးတော့တည်ထောင်ခွင့်ရှောက်တဲ့အဆင့်ကိုရောက်ပါပြီ
လူပောင်သစ်ပါတီကိုပြန်လည်တည်ထောင်ခွင့်လို့ဆိုတဲ့နေရာမှာလူပောင်သစ်ပါတီရဲ့ဒီတမိုင်းကြောင်းအနေနဲ့ပေါ့နော်အဲ့ဒါကပြီးခဲ့တဲ့ဟိုဆေဆိုးရကာလတုန်းကဒါမတရားအသိဉာဏ်ခံထားပြီးတော့ပါတီဝင်အများစုကလည်းဒီဘက်ဟိုနေဆက်ဒေသကိုရောက်ရှိပြီးတော့ပြည်ပရောက်အဖွဲ့အစည်းအနေနဲ့ရပ်တည်နေကြတာပါအဲ့တော့ဟိုသဘောကပြည်တွင်းမှာကြံနေတဲ့လူတွေနဲ့အခုလိုပြည်ပကိုထွက်သွားပြီးတော့ပြည်ပရောက်အဖွဲ့အစည်းအနေနဲ့ရပ်တည်ကြတဲ့ခေါင်းဆောင်နေကြပါတော့ဘလို့သဘောတူညီမှုတွေရယူပြီးတော့ပြန်လည်ထူထောင်ဖို့ကြိုးစားနေရတယ်ခင်ဗျအ
ဲကျွန်တော်တို့ဒီဗမာပြည်ကိုစပြီးပြန်လာခွင့်ရတဲ့အခြေအနေပေါ့နော်2012ခုနှစ်နှစ်ကုန်ပိုင်းကလေးကနေပြီးတော့အခုအခြေအနေအထိပေါ့နော်ပြည်တွင်းမှာရှိတဲ့ဒီစုစည်းရေးကော်မတီပြည်တွင်းမှာရှိတဲ့နောက်ပါတီဝင်ဟောင်းတွေနောက်ပြည်တွင်းမှာရှိတဲ့အနေနဲ့ရကလူပေါင်းသက်ကိုယ်စားလှယ်တွေပေါ့နော်လူပေါင်းတရေပေါ်ဟောင်းတွေနဲ့ကျွန်တော်ဆွေးနွေးကြည့်နိုင်မှုတွေဇက်တိုက်ပြုလုပ်ခဲ့ရပါတယ်။အဲဒီဇွန်လညနိုင်မှုတွေဇက်တိုက်ပြုလုပ်ခဲ့ပြီးတော့ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့မှာကျွန်တော်စုံကြီးအစည်းအဝေးတစ်ခုလုပ်ပါတယ်။အဲဒီစုံကြီးအစည်းအဝေးကနေပြီးတော့အဲကျွန်တော်တို့နေသက်ဒေသမှာရှိတဲ့ဒီရဲဘော်တွေအပါအဝင်အားလုံးပေါင်းကိုယ်စားလှယ်25ဦးကိုဒီရွေးချယ်ပေးပါတယ်။ရွေးချယ်ပေးတယ်ဆိုတာထက်ပေါ်ဗျာ။အဲကိုယ့်ကိုအဆိုပြုတယ်လို့အဆိုပြုပြီးတော့တော့လကောင်သူမို့လို့ရှိရင်ခုနလိုပေါ့ဟိုတရားကိုကျွန်တော်တို့အဆူပြုတ်ပြီးတော့လကောင်းပေါ့နော်ဒီမှာပါတီပြန်လဲထူထောင်လို့တဲ့နေရာမှာပူပေါင်းဆောင်ရှင်နဲ့ပါတီရဲဘော်ဟောင်းတွေကိုကျွန်တော်စူးစီးပါတယ်အဲ့ဒီမှာကျွန်တော်အားလုံးပေါင်း25ဦးရပါတယ်အနေနဲ့ရဲကကိုယ်စားလှယ်နဲ့ပြည်တွင်းမှာရှိတဲ့စူးစီးရေးကော်မတီနဲ့နောက်တစ်ခုကကျွန်တော်လက်စက်ဒေတာကိုယ်စားလှယ်နဲ့ပေါ့နော်ပြီးတော့ကျွန်တော်တို့ဒီအောက်တိုဘာ5ရက်6ရက်နေ့မှာဆက်ပြီးဆွေးနွေးဝယ်လုပ်ပါတယ်ဆွေးနွေးဝယ်လုပ်တဲ့အချိန်မှာအားလုံးပေါင်း28ဦးဖြစ်သွားပါလေ။အဲဒီ28ဦးကျွန်တော်တို့ပြန်လည်ပြီးတော့မှတ်ပုံတင်နိုင်မှုကျွန်တော်စူးစမ်းခဲ့ပါလေ။စူးစမ်းခဲ့ပေမဲ့လို့ကျွန်တော်နောက်ဆုံးမှတ်ပုံတင်ဖို့ကိစ္စကိုကျွန်တော်တို့ဒီဇင်ဘာ9ရက်10ရက်နေ့မှာကျွန်တော်ဆွေးနွေးဝယ်ခေါ်တယ်။ဆွေးနွေးဝယ်ခေါ်တဲ့အချိန်မှာတော့ဒီ28ဦးတည်းရနေပြီးတော့4ဦးကအတိအကျအစီအဝေးလုပ်ပြီးတော့အော်ဘလူးကော်မလက်ဒီကျွန်တော်နဲ့မပါတော့ဘူးဆိုတော့အခြေအနေဖြစ်သွားပါတယ်အဲ့လိုဖြစ်ပြီးရနောက်ပိုင်းမှာတော့ကျွန်တော်တို့ဒီအဲ့ဒီဆွေးနွေးပွဲရတော့ကျွန်တော်ဒီမှတ်ပုံတင်တဲ့ကိစ္စကိုတော့ဆက်လက်ပြီးတော့စူးစမ်းမယ်ဆိုပြီးတော့ဆက်စူးစမ်းရင်းနဲ့ဒီဇင်ဘာလ18ရက်နေ့မှာပြန်လည်မှတ်ပုံတင်တဲ့ကိစ္စကိုဆောင်ရွက်ခဲ့တာဖြစ်ပါတယ
်အဲ့တော့ဒီနေဆက်ကနေဒါမှမဟုတ်ပြပကနေပြန်လာခဲ့တဲ့လူတွေအကြောင်းကိုပြောရမယ်ဆိုရင်ဒီလူတွေရဲ့ဟိုနိုင်ငံသားအဖြစ်တည်ရှိမှုအခြေအနေကရောဘယ်လိုရှိတယ်လဲခင်ဗျာဒါကဟိုဒီနှစ်ကလည်းတော်တော်ကြာခဲ့ပြီဆိုတော့တချို့ဆိုလို့ရှိရင်လည်းဟိုနိုင်ငံခြားသားဟိုအဖြစ်ခံယူထားတဲ့သူတွေအများရှိနေမလားအဲ့ဒါအပြင်ကိုကျွန်တော်တို့ဒီဘက်မှာနောက်ပိုင်းကြားရတဲ့ကိစ္စတွေအများဆိုလို့ရှိရင်ဒီလူပေါင်းသစ်ပါတီပြန်လည်ထူထောင်ရေးကိစ္စမှာတော့မှပဲဟိုဒီအဖွဲ့ပြန်လည်ထူထောင်ဖို့ကြိုးစားတဲ့သူတွေကြားထဲမှာအဖွဲ့သုံးဖွဲ့ကွဲနေတယ်ဆိုတဲ့အနေအထားမျိုးတွေကြားရတယ်လीအဲ့ဒါလေးတွေပါတစ်ဆက်တည်းရှင်းပြပါလား
အဲ့ကျွန်တော်တို့ဒီနေဆက်ကနေပြီးတော့ဒီပါတီတောင်ငယ်ပြန်လျှောက်တဲ့အထဲမှာပါတဲ့ကိုယ်စားလှယ်က9ဦးပဲရှိပါတယ်။အဲ့ဒီ9ဦးစလုံးကနိုင်ငံသားပြန်ပြီးတော့ဖြစ်သွားပါပြီ။ငကူတွေကလည်းနိုင်ငံသားတွေဖြစ်ပါတယ်။အထူးသဖြင့်ဒီပြည်အောင်စုငြိမ်းချမ်းမှုဖော်ဆောင်ရေးကော်မတီနဲ့ဆွေးနွေးတဲ့ process ထဲမှာကိုနိုင်ကကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုတွေကိုပြန်လည်ဆောင်ရွက်ပေးမယ်ဆိုတဲ့သဘောတူညီမှုပြန်လည်ဆောင်ရွက်ပေးမယ်ဆိုတဲ့ကိစ္စတစ်ခုရပါတယ်။ဆိုအဲ့အခြေခံနဲ့ကျွန်တော်ဆောင်ရွက်တဲ့အခါကျတော့ဒီအထူးသဖြင့်မှတ်ပုံတင်မရှိတဲ့လူတွေအကုန်လုံးကိုမှတ်ပုံတင်နေပြန်လုပ်ပေးတဲ့ process ပေါ့အဲ့ဒါက3-4လတော့ဆောင်လိုက်ရတယ်အဲ့ဒါအခုလက်ရှိကျွန်တော်အပြင်ရပြန်လာတဲ့ရဲဘော်တွေအကုန်လုံးကတော့အားလုံးနိုင်ငံသားဖြစ်သွားပြီဖြစ်ပါတယ် Now, do the other chair made a mego bono? So, general, don't wear she dies as a case up bono. A two the chin of don't wear the bureau cat devil, no, never you saw it. A two the chin of Buna did not be a lady. Alamon, the subdemasan Ayan Nene, General Alduva, Naya Chowen Nima, look at Sunni Wedima, who's the Alum, the Senna Conne, Mabonke Moke Saw, the war to get on it. Hey, the war to get it a tema, a coup. ต้องเวลุเปียวนี่แหละลูกปกูนี่ป้าว่าแหละอะตุทะพิณเนาะจันทร์รู้ชีก็ลูกเลี้ยงอูปอนเนาะไอ้เทียนนี่พี่รอเลี้ยงอูนึกถึงตัวพี่รอตีจาสู้เพื่อตะคูลงพี่รอทีนี้ว่าเนี่ยตะมุกแก่เนี่ยปาดีก็ต้องเวผิดตัวพี่โหลกูเจ๊ๆเปี้ยนๆดีโซเชียลมีเดียเลยมาเอ่อนอกเยอะกว่านี่จ้ามาเปียวสุนเนี่ยเลยสิว่าแหละอาชีก็อะพิณเนาะจันทร์รู้อนิเนี่ยรอไอ้โหลต้องเวลุมันเนี่ยมาอูอะตุเอาว่ากูเลี้ยงเนี่ยรอจันทร์รู้กูเฉย ကာလတစ်ခုမှာပူဇေယျတို့နဲ့ပြန်လဲပြီးတော့စူးစိမ်းနိုင်မှုကိစ္စကိုလည်းကျွန်တော်တို့ကြိုးစားနေလို့မှဖြစ်ပါတယ
်။ဒီဦးမိုးသူစင်တို့ဦးဘတ်တောင်တို့
ဆိုရှယ်မီဒီယာမှာပါနေတဲ့ကိစ္စတွေကတော့ကျွန်တော်အထင်ကတော့အဲကျွန်တော်တို့တော့ဟုတ်တယ်လို့ကျွန်တော်မမြင်ပါဘူး
။အဲ့တော့တဘောကတော့လူပောင်တစ်ပါတီမှတ်ပုံပြန်တင်မယ်ဆိုရင်ပါတီတခုတည်းအနေနဲ့ပဲတင်ပြမယ်။ဒါဆိုလို့ရှိရင်လာမယ့်2015ခုနှစ်ရွေးကောက်ပွဲမှာဝင်ဖို့အနေထားကရောဘယ်လိုရှိလဲ။အဲ့ဒါဆိုလို့ရှိရင်ပြည်သူအကြားမှာယက်တီမဲ့ပါတီရဲ့ဟိုယက်တီမှုလိုင်းကဘယ်လိုရှိမလဲဆိုတာလေးနည်းနည်းရှင်းပြပါလား။
လူလောဆဆဲအနေထားလာတော့ကျွန်တော်တို့တရားဟိုပါတရားဝင်မှတ်ပုံတင်တဲ့အဆင့်ကိုမရောက်သေးဘူး။အဲကျွန်တော်တို့ဟိုပါမှတ်ပုံတင်ကဘယ်တော့ဘယ်တိုင်းတာမှာမှတ်ပုံတင်ခွင့်ရမလဲ။ဒီအပေါ်မှာမူတည်တယ်။နောက်တစ်ခုကဒီတစ်နှစ်ကျော်အတွင်းမှာကျွန်တော်တို့ပါတီကိုဘယ်လောက်အထိတည်ဆောက်နိုင်မလဲဆိုတဲ့အပေါ်မှာလည်းမူတည်တယ်။သို့တော်လည်းနိုင်ငံရေးပါတီတစ်ခုဖြစ်လာတဲ့အခါကျတော့အနေဆုံးအဆင့်မဝင်မနေရဆိုတဲ့ဒီမှာကန့်တတ်ချက်တွေရှိပါလား။ဆိုအနေဆုံးအဆင့်ကိစ္စကိုကျွန်တော်တို့ဝင်ဖို့ဝင်ရမယ့်အခြေအနေဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ဒါကတစ်ချက်ပါ။အကယ်၍ဝင်ခဲ့ပြီးရှိလို့ရှိရင်လည်းပဲအခုလောလောဆယ်ဆယ်ပေါ့နော်။ဖော်ရုပ်ချုပ်ပုံခြေကဥပဒေပြည်ရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပြည်ရင်းငင်းညာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နောက်အားလုံးပါတဲ့တွဲဆောင်ဆွေးနွေးရေးနဲ့အေဖော်ထွေးရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီကိစ္စတွေကိုကျွန်တော်ဥတည်ပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်။အတပိုင်းကလည်းပဲဒီနေ့တိုင်းပြည်ထဲမှာဖြစ်ပျက်နေတဲ့အထူးသဖြင့်ပေါ့ဗျာ။ဒီဒါတိုင်းပြီးတော့အနှံ့ဖြစ်ပြနေတဲ့လျာမီတင်းစီမှုတွေနဲ့ပတ်သက်လို့ဒီရက်တမှုကိစ္စတွေအထူးသဖြင့်တော့လျာမီနဲ့ပတ်သက်လို့ဒီလေသမားတွေပြန်လဲရရှိရေးကိစ္စတွေနဲ့ပတ်သက်လို့ကကျွန်တော်တို့ဦးစားပေးဆောင်ရမယ့်ကိစ္စဖြစ်တယ်ဦးစားပေးတောင်းဆိုရမယ့်ကိစ္စဖြစ်တယ်လို့မြင်ပါတယ
်
နောက်ဒုတိယတစ်ခုအနေနဲ့ကကျွန်တော်တို့ဒီအလုပ်သမားတွေပေါ့အနှိမ့်ဆုံးအဆင့်လုပ်ငန်းခွင့်တာယာရေးအနှိမ့်ဆုံးသားကသတ်မှတ်နိုင်ရေးသူတို့ရဲ့လူမှုဖွံ့ဖြိုးရေးကိစ္စဒါရီရလည်းကျွန်တော်တို့ဦးစားပေးကျွန်တော်တို့တောင်းဆိုရမယ်ကိစ္စတွေဦးစားပေးဆောင်ရမယ်ကိစ္စတွေမှာပါတယ်လို့မြင်ပါတယ
်။
နောက်တစ်ခုကအထူးသဖြင့်ပညာရေးကျန်းမာရေးဆိုင်ရာ reform တွေဒီကိစ္စတွေနဲ့ပတ်သက်လို့လည်းပဲကျွန်တော်တို့ပါတီအနေနဲ့ဒီတောင်းဆိုရဲလှုပ်ရှားမှုတွေမှာစုပေါင်းပြီးတော့ပြုရဲကိစ္စတွေမှာပါဝင်တဲ့ကိစ္စတွေမှာကျွန်တော်တို့ဆောင်ရွက်ရနိုင်မယ်လို့အခြေခံအားဖြင့်ကျွန်တော်တို့အယူဆပါတယ်
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ2015ခုနှစ်ရွေးကောက်ပွဲအခြေအနေကိုပဲပြောကြမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲဟာတကယ်တမ်းကြာလို့ရှိရင်တော့အခုလောလောဆယ်လူထုအပေါ်ကြီးကပ်မှုနဲ့နိုင်ငံတကာအပေါ်ကြီးကပ်မှုပုံစံပြောင်းလာတဲ့အာဏာရလက်ရှိပါတီကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့နဲ့လက်ရှိအတိုက်အခံသဘောမျိုးလူထုရဲ့ပါတီသဘောမျိုးရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားမှာအကျိန်းနယ်ပြိုင်ကြရမယ်အနေထားလို့မြင်ကြတာကြီးလည်းရှိပါတယ်ဒီမိုကရေစီဆိုတာတော့ပါတီနှစ်ခုတည်းကြားရတဲ့ကိစ္စမဟုတ်ဘူးဆိုတော့လည်းကျွန်တော်တို့တော့နားလည်ပါတယ်ဒါပေမဲ့လည်းဒီလိုတခြားတိုင်းရင်းသားပါတီတွေအကြားရှိနေတဲ့အကြားဒါအပြင်ကိုအခုလောလောဆယ်ဒီတစ်ချိန်လုံးကဒုတိယအကြီးဆုံးပါတီဖြစ်တော်ရပ်တည်နိုင်ခဲ့တဲ့လူပေါင်းသစ်ပါတီကပါထပ်ပြီးတော့ဝင်လာမယ်ဆိုလို့ရှိရင်ဒီအတိုက်ခံနေကြတဲ့မှာမဲကွဲသွားနိုင်တဲ့အနေအထားမျိုးဖြစ်မလာနိုင်ဘူးလားအဲ့ဒီပေါ်ကိုဘယ်လိုရှုမြင်ရလဲခင်ဗျာ
ဘုအခြေခံအဖြစ်တမ်းမှနိုင်ငံရေးအခြေအနေအောက်မှာဆိုလို့ရှိရင်တော့ခုနဦးတန်းလွင်ထွန်းပြောတဲ့ကိစ္စကအတော်တတိထားကြကောင်းတဲ့ကိစ္စပါသို့တော်လည်းပဲအခုလာမဲ့2015ရွေးကောက်ပွဲဟာတမ်းမှနိုင်ငံရေးအခြေအနေပေါ်ဒီမိုကရေစီနိုင်ငံရေးအခြေအနေအောက်မှာကျင်းပတဲ့ရွေးကောက်ပွဲဆိုတာထက်ကျွန်တော်တိုင်းပြည်ကိုစစ်စစ်မှန်မှန်ဒီဒီမိုကရေစီပြုရေးလမ်းကြောင်းပေါ်ကိုတွန်းပို့ရမယ်ရေကောက်ပွဲတစ်ခုလည်းဖြစ်ကောင်းဖြစ်နိုင်ပါလေဆိုတော့ဒီအခြေအနေအောက်မှာဆိုလို့ရှိရင်ကျွန်တော်တို့ပါတီအနေနဲ့မြင်တာကတော့ဒီဒီမိုကရေစီပြုရေးပြောင်းလဲရေးကိုလိုလားတဲ့နိုင်ငံရေးပါတီတွေ င်နဲ့အားနဲ့အနိုင်ရရှိဖို့ကိစ္စကကျွန်တော်တို့အားလုံးရဲ့တာဝန်လို့ကျွန်တော်အနေနဲ့ယူဆတယ်။ဟုတ်ကဲ့ဒီအနေထားမှာဆိုလို့ရှိရင်ကျင်းနေတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအင်အားရတော့အကြီးဆုံးအနေထားဖြစ်တယ်။ဒီဒီမိုကရေစီအတိုက်ခံလို့ပြောမယ်ဆိုလို့ရှိရင်လည်းသူ့ကိုပြောလို့ရတဲ့အနေထားမှာရှိရတာတစ်ချက်ပေါ့။ဒီတိုင်းရင်းသားနိုင်ငံရေးပါတီတွေထဲမှာလည်းပဲဒီမိုကရေစီပြုဝင်ပြောင်းလဲရေးကိုလူလာတဲ့ဒီမိုကရေစီပြုဝင်ပြောင်းလဲရေးကိုစစ်စစ်မှန်မှန်လူလာတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရှိနိုင်တယ်။ကျွန်တော်တို့အနေနဲ့ကတော့ရွေးကောက်ပွဲမဖြစ်ခင်ကာလမှာဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးတော့ပဲဖြစ်ဖြစ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီကုနာဒီမိုကရေစီပြုဝင်ပြောင်းလဲရေးကိုအမှန်တကယ်လူလာတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့နဲ့တခြားနိုင်ငံရေးပါတီတွေရဲ့မဟာမိတ်ဖွဲ့မှုကိုကျွန်တော်တို့လူလာပါလေ။အဲ့လိုပုံစံနဲ့ဒါဒီရွေးကောက်ပွဲကိုဖြတ်မယ်ဆိုလို့ရှိရင်ကျွန်တော်ထင်တယ်ဒီအတိုက်အခံဒီမိုကရေစီအင်အားစုတွေကအပြတ်အသတ်အနိုင်ရရှိနိုင်တဲ့အခြေအနေလည်းဖြစ်ပေါ်လာနိုင်တယ်လို့တစ်ဖက်ကမဲကွဲနိုင်တဲ့အခြေအနေတွေကိုလည်းပဲဟန့်တားနိုင်နိုင်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်အခုနောက်ထပ်မေးစရာတစ်ခုကတော့တချိန်ကဒီညီနောင်တွေဖြစ်ခဲ့တဲ့88မျိုးဆက်နဲ့ပွင့်လင်းအဖွဲ့အစည်းတွေအပေါ်ကိုရောလူပေါင်းတဲ့ပါတီအနေနဲ့ဘယ်လိုသဘောထားမလဲ
လက်ရှိအနေအထားမှာကျွန်တော်အခြေအနေကဒီမတ်ပုံမတင်ရသေးတဲ့အခါကျ informal အခြေအနေအောက်မှာပဲရှိသေးတယ်ဆိုတော့လွတ်တော်ပြင်ပနိုင်ငံရေးလုပ်ငန်းတွေကိုလည်းကျွန်တော်ပါတီအနေနဲ့စိတ်ဝင်စားတယ်ခုနပြောတဲ့အလုပ်သမားလက်သမားကိစ္စတွေပဲဖြစ်ဖြစ်ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေပဲဖြစ်ဖြစ်အခြေခံဥပဒေပြောင်းလဲရေးကိစ္စတွေပဲဖြစ်ဖြစ်လွတ်တော်ပြင်ပအင်အားစုတွေနဲ့လက်တွဲပြီးတော့ကျွန်တော်တို့တော်ပြင်ပနိုင်ငံရေးအလုပ်တွေကိုလုပ်ချင်တယ်။အဲ့ဒီအတွက်လည်းပဲကျွန်တော်ရှစ်လေးလုံးကောင်းဆောင်နေရှစ်လေးလုံးပွင့်လင်းအဖွဲ့အစည်းနဲ့နီးနီးကပ်ကပ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။မနေ့တနေ့ရမှာကျွန်တော်တို့ကျင်းပသွားတယ်။ကျွန်တော်တို့ဒီရှစ်လေးလုံးဆုံးဖြတ်ချက်အကောင့်တွေဖော်ရေးနဲ့ပတ်သက်လို့ကျွန်တော်တို့အားလုံးစုပေါင်းပြီးလုပ်မယ်ဆိုတဲ့ဆွေးနွေးပွဲတွေမှာလည်းပဲကျွန်တော်တို့တက်တက်ကြွကြွပါခဲ့တယ်။နောက်အဲ့ဒီစုပေါင်းလုပ်မယ်လှုပ်ရှားမှုတွေမှာလည်းပဲကျွန်တော်တို့တက်တက်ကြွကြွပါဝင်သွားမှာဖြစ်တယ်လို့ပြောချင်ပါတယ်။
လူပေါင်းတဲ့ဒီမိုကရက်တစ်ပါတီအနေနဲ့1988-89တုန်းကလို့ဒုတိယအကြီးဆုံးပါတီအနေထားမျိုးအထိပြန်ရောက်လာနိုင်မဲ့အနေထားမြင်သလားခင်ဗျ
ကျွန်တော်တို့ရည်မှန်းချက်တော့ရှိတယ်အဲ့လိုရည်မှန်းချက်မျိုးကိုရောက်ဖို့ဆိုလို့ရှိရင်ကာလအချို့ဖြတ်ရလိမ့်မယ်ဘာလို့လဲဆိုတော့88-89အခြေအနေတုန်းကရှစ်လေးလုံးအရေးတော်ပုံကြီးရဲ့အခြေအနေရှိတယ်ပါတီကိုခေါင်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုနိုင်ကအဲ့ရှစ်လေးလုံးအရေးတော်ပုံကြီးရဲ့ခေါင်းဆောင်တွေဖြစ်တယ်နောက်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့အဲ့ဒီကာလကလှုပ်ရှားမှုကနိုင်ငံရေးပါတီဆိုတာထက်ပေါ်တော့ကျွန်တော်အမြင်ကတော့လူငယ်ចောင်းသားတွေရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတစ်ခုဖြစ်ခဲ့တယ်။ဒါကြောင့်မို့လို့လည်းပါတီအင်အားကြီးထွားခဲ့တယ်လို့ကျွန်တော်အနေနဲ့ယူဆတယ်။အခုနေ့ကာလမှာတော့ကျွန်တော်တို့ကနိုင်ငံရေးပါတီတစ်ခုအနေနဲ့နော် professional နိုင်ငံရေးပါတီတစ်ခုအနေနဲ့ဖြတ်သန်းရမယ့်အခြေအနေဖြစ်နေတယ်။အဲ့လိုဆိုတဲ့အခါကျတော့ဟိုကျွန်တော်တို့ကအကန့်အသတ်တွေစိန်ခေါ်မှုတွေအများကြီးတွေ့ရလိမ့်မယ်။အနည်းဆုံးစင်ပန်လာရေးရပါစပေါ့ဗျာဆိုတွေ့ရမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့ရည်မှန်းချက်ကိုရောက်ဖို့ဆိုရင်တော့အချိန်ယူရလိမ့်မယ်ကျွန်တော်တို့မတရားကြိုးစားရလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ
်ပြည်ရင်းတရားဝင်ပါတီအဖြစ်ပြန်လည်ထူထောင်မှုမှတ်ပုံတင်ခွင့်တောင်းခံထားတဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကိုဆက်သွယ်မြင်မြန်ထားတာပါကျွန်တော်တန်းလွှင့်ထားပါခင်ဗျာ